ော်ဝေးနိုင်ငံအခြေဆိုင်စစ်မှုနဲ့ဆွမ်းအင်အလုပ်သမားသမဂ IENFLD က2024ခုနှစ်အတွက်ချီးမြှင့်တဲ့ Arthur Servetson နိုင်ငံတကာအလုပ်သမားသမဂ္ဂစုကိုမြန်မာနိုင်ငံကအလုပ်သမားရေးဦးဆောင်လှူရှားသူမတ်ခိုင်စာအောင်ရွေးချယ်ချီးမြှင့်ခံရပါတယ်။ဒီစုဟာကမ္ဘာတဝန်းကအလုပ်သမားသမဂ္ဂတွေနဲ့အလုပ်သမားသမဂ္ဂအခွင့်အရေးတွေကိုမြှင့်တင်ပေးဖို့ခိုင်မာအားကောင်းလာအောင်လှုပ်ဆောင်ပေးဖို့ရွေးချယ်ချီးမြှင့်ပေးတဲ့စုဖြစ်ပြီးမြန်မာနိုင်ငံအနေနဲ့လည်းပထမဆုံးရရှိတာဖြစ်ပါတယ်။ဒီစုချီးမြှင့်ခံရတာနဲ့ပတ်သက်ပြီးမတ်ခိုင်စာအောင်က
ကျင်ညာတဲ့အချိန်မှာသူတို့ဖော်ပြတာအရောအဲကျမအနေနဲ့ကအပြီးဆိုင်ရအလုပ်သမားတမကတွေကိုဒါမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဗောနော်အဲဒီစုစည်းမှုသွေးစည်းညို့မှုပေါ့အထောက်ပံ့နေရအောင်လို့ဆွမ်းဆန်းတမန်ကျမစူးစမ်းခဲ့တယ်ကျမပြီးခဲ့တဲ့3နှစ်ကာလမှာဆိုကျမနိုင်ငံပေါင်း20လောက်မှာသွားပြီးတော့ဗောနော်ဒီမြန်မာနိုင်ငံအတွက်ကိုလော်ဘီလုပ်ခဲ့တယ်အဒီ EU မှာဆိုလို့ရှိရင်လည်းဒါ EU Commissionကိုလည်းဒါမြန်မာပြည်ကိုပေးထားတဲ့အထူးကုံသွယ်ရေးအခွင့်အရေးတွေပေါ့နော်ဒါတွေကိုပြန်ရုပ်သိမ်းပေးဖို့ပေါ့အဲ့လို့ဆိုဒီကုံသွယ်ရေးအခွင့်အရေးတွေကစစ်ကောင်စီကိုအကျိုးဖြစ်ထွန်းစေရပေါ့နော်ဒီအလုပ်ရှင်အလုပ်သမားအစိုးရပေါ့နော်ပါပြီးတော့မှဒီနိုင်ငံတကာကိစ္စတွေကိုဖြေရှင်းတဲ့ဒီ ILO လိုနေရာမျိုးမှာလည်းကျွန်တော်အလုပ်သမားတမကတွေရဲ့ဟိုထောက်ခံမှုပေါ့နော်မြန်မာပြည်အတွက်ရအောင်စူးစမ်းတယ်ပြီးတော့ဒီ ILO မှာဆုံးဖြတ်ချက်တွေပေါ့နော်မြန်မာပြည်အတွက်ရဟာကြားနိုင်အောင်ပါဝင်ဆောင်ရွက်ခဲ့တာလည်းရှိရပေါ့နော်အစိုးရတရချင်းစီကိုလည်းဒီမှာလိုက်ရန်တွေ့ပြီးတိုက်တွန်းတာလည်းရှိတယ
်မတ်ခိုင်စာအောင်ဟာသူကိုယ်တိုင်ကလည်းမြန်မာနိုင်ငံမှာအထည်ချုပ်လုပ်သားတဦးဖြစ်ခဲ့တာပ
ါကျွန်မအနေနဲ့ကလည်း16နှစ်ခန့်အထည်ချုပ်လုပ်ငန်းမှာပြည်တွင်းမှာပေါ့နော်လုပ်ခဲ့ရတယ်အဲ့ဒီအချိန်မှာဆိုရင်ကျွန်တော်မြန်မာပြည်ကအရင်စိတ်အနာရှင်လာအောင်မှရောက်နေတာဆိုတော့ကျွန်မတို့ဒီအကျွန်မအလုပ်လုပ်တဲ့အချိန်မှာဆိုရင်ပိတ်ရက်မရှိဘူးပိတ်ရက်နာရက်မရှိဘူးတနေ့ကို23နာရီနဲ့25နာရီထိလုပ်ရတယ်ပြီးလို့ရှိရင်ဒါဟိုလူမှုဖူလုံရေးဆိုတာလည်းမရှိဘူးပေါ့နော်နေမကောင်းတဲ့နေရာမှာစေကမ်းပြနိုင်တဲ့အနေအထားမျိုးတွေမဖြစ်ဘူးလုပ်ငန်းခွင်ထဲမှာဆိုကျွန်တော်တို့ဂုဏ်သိက္ခာမရှိဘူးဟိုပေါ့နော်အဲ့လိုလုပ်ငန်းတွေကဆဲဆိုပြောဆိုခံပြီးတော့လုပ်ရတဲ့အနေအထားအလုပ်မှအခွင့်ရေးဆိုတာဘာမှမရှိခဲ့ဘူးခလေးတွေဆိုလို့ရှိရင်လည်းဟိုကြောက်မသွားနိုင်အောင်နော်မိဘတွေကလောက်ခလာကဘာမှမရှိတာတစ်လလုံးမှအဲ့တုန်းကကျွန်တော်တို့8000လို့10000လို့ဆိုတာဟိုဆိုကြပါလို့$10လောက်ပေါ့နော်တယောက်တောင်မလောက်ဘူးဖြင့် mainly တယောက်တည်းမဖြစ်နိုင်တော့ဘလို့လို့ကျမတို့ကမိသားစုကိုကြွေးမလဲเนาะဒီလူငယ်တွေဆိုတာနာခက်ပြောက်ကျမဆို16နှစ်နဲ့လှုပ်လှုပ်တယ်အရန်ပိုတတ်ချင်တယ်ပေါ့เนาะအွယ်ပေါ့ပညာတွေလည်းတိမ်ချင်တယ်ဒါမဲ့အဲ့ခွင့်ရည်တွေမရခဲ့ဘူ
းစစ်အာဏာရှင်လက်အောက်မြန်မာနိုင်ငံကအလုပ်သမားတွေပင်ပန်းစင်းရဲစွာနဲ့ဂုံတိတ်ခါမဲ့စွာအလုပ်လုပ်ခဲ့ရတဲ့အခြေအနေကိုမနှစ်သက်တာကြောင့်9နှစ်ကြာမှမတ်ခိုင်စာအောင်ထိုင်းနိုင်ငံကိုထွက်လာခဲ့ပါတယ်အဲ့ဒီမှာအလုပ်လုပ်ရင်းအလုပ်သမားအရေးတွေကိုလှုပ်ရှားဖို့စတင်ဖြစ်လာခဲ့တာလို့သူကပြောပါတယ်
။ကျွန်မဒီမဲဆောက်မှာရှော့တောင်းလုပ်သမားအနေနဲ့သွားလုပ်တဲ့အခါမှာဒီကျွန်မ FTUB ပေါ့မြန်မာနိုင်ငံလုပ်သမားတမကများခွကြုံပေါ့ဆိုတော့အဲ့ဒီခွဲကအတင်းတန်းတစ်ခုကျွန်မသွားတက်တယ်။သွားတက်တဲ့အခါမှာဒီစီယုံကြီးမှုကနေပြီးတော့မြန်မာနိုင်ငံမှာဘာကြောင့်ဒီလောက်စင်းရဲမွဲတည်နေရတယ်လဲဆိုတဲ့ဟာကိုသူကသင်တန်းမှာရှင်းပြဆိုတော့အဲ့မှာကျွန်မစပြီးသိလာတာမြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်နေတယ်။နော်ဒီစစ်တပ်ကဒီပြည်သူလူထုကိုဖိနှိပ်ပြီးတော့သူတို့အကျိုးစီးပွားအတွက်အုပ်ချုပ်တဲ့အခါမှာကျမရဲစနစ်တွေဖျက်ဆီးလိုက်တယ်။အဲဒီစီးပွားရေးတွေစနစ်တွေအကုန်ဟိုပေါ့နော်ပညာရေးစနစ်တွေအကုန်ဖျက်ဆီးလိုက်တယ်။လူတွေကိုသူတို့ကအမြဲတမ်းပေါ့နော်စာဝတ်နေရေးအတွက်ရုန်းကန်နေရသူတို့ကဒါဒီဖန်တီးထားတယ်ပေါ့နော်အဲ့လောက်ခလာလာမလောက်တဲ့အတွက်ကြောင့်မလို့လူတွေကနေစင်နေအမြဟိုအကျင့်ပြတ်ချာဆမှုတွေလုပ်နေရတယ်။အဲ့လိုမျိုးသူကပြောတဲ့အခါမှာကျမချက်ချင်းသဘောပေါက်ဒါကိုလက်ခံတယ်။ကျမအနေနဲ့ကဒီတုံခဲရတဲ့ကျမတို့မြန်မာနိုင်ငံရဲ့ပတ်ဝန်းကျင်ချင်းလုံးကျမမကြိုက်ဘူး။အဲ့ဒါကိုကျမပြောင်းလဲခြင်း။အ
ာနာသိန်းစစ်ကောင်စီကြောင့်တင်းချောင်နေရတဲ့လူသမားတွေကိုပံ့ပိုးဖို့ရမုံငွေရှာတာတွေလူသမားခွင့်ရချုပ်ဖောက်ခံရတာမျိုးသမီးလူသမားတွေလိမ့်မိန်ဆိုင်ရာနှုတ်ဆက်ခံရတာတွေကိုကမ္ဘာလူသမားအဖွဲ့ချုပ် ILO ကိုတင်ပြပြီးအရေးယူနိုင်အောင်လှုပ်ဆောင်နိုင်ခဲ့ပါတယ်
။ကျမအလုပ်လုပ်နိုင်ဖို့အတွက်ဂျီတွင်းရညီကောင်မောင်တွေလူမသမဂ္ဂတွေကသူတို့ဒီအလုပ်လုပ်နေကြတယ်အချက်လက်တွေပေးတယ်ဘာတွေပြောစီခြင်းလဲဆိုတဲ့ဟာတွေကိုကျမကိုဒါဟိုသူတို့တွေ guideline ပေးတယ်ပေါ့နော်ဆိုတော့ကျမကတော့ဒီလူတွေရဲ့အတန်ပေါ့ကိုယ်စားလှယ်အနေနဲ့ပဲကိုယ်စလဲနေနဲ့လှုပ်ဆောင်ခွင့်ရတာဖြစ်တယ်ပေါ့နော်အဲ့အတွက်လည်းအများကြီးပုံယူပါတယ
်သူ့အနေနဲ့အခုလိုစုချင်းမြင့်ခံရတဲ့အတွက်နိုင်ငံတကာလူ့သမားသမဂ္ဂအဖွဲ့တွေရဲ့ပိုပြီးအာရုံစိုက်မှုတွေရလာတယ်လို့အပြည့်အစုံဆိုင်ရာလှုပ်ရှားမှုတွေမှာလည်းသူ့အတွက်အားပိုပြီးကောင်းလာခဲ့တယ်လို့မတ်ခိုင်စာအောင်ကပြောပါတယ်ရှင်